ပါတယ်ရှင်။မြန်မာနိုင်ငံရဲ့ဥက္ကဋ္ဌသမဂ္ဂလုံခြုံရေးကောင်စီမှတရားဝင်တင်ပြဆွေးနွေးပြီးဆုံးဖြတ်ချက်တရချမှတ်ပေးဖို့နိုင်ငံပေါင်း30လေးနိုင်ငံကလွှတ်တော်မှတ်ပေါင်း500တုံးလိုကတောင်းဆိုထားတဲ့စာရဆောင်ကိုဥက္ကဋ္ဌသမဂ္ဂအတွင်းရေးမှူးချုပ်ကိုဖီအာနန်နဲ့လုံခြုံရေးကောင်စီဖွဲ့ဝင်တွေထံကိုပေးပို့ခဲ့တယ်လို့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းပေါင်း20ကျော်ကမြ
ဒီအာဆီယံသတ်တော်အမများဖွဲ့စည်းနေကမကထဖြူပေးပို့ခဲ့တဲ့အဲဒီစာကိုအေအိုင်ပီအမ်စီဥက္ကဋ္ဌမလေးရှားသတ်တော်မှဇာယိဒ်အေဘရာဟမ်ဦးဆောင်ပြီးမနေ့ကကုလသမဂ္ဂတွေ့မှုချုပ်ကော်ဖီအာနာနဲ့လုံခြုံရေးကောင်စီအဖွဲ့ဝေတွေထံပေးပို့ခဲ့တာဖြစ်ပါတယ်။အာရှဘစိဖိန်ရဲ့ဥရောပသမဂ္ဂအပြင်အမေရိကန်ပြည်ထောင်စုကနေဒါအစရှိတဲ့နိုင်ငံတွေကသတ်တော်အမပေါင်း
900ကျုံဦးလက်မှတ်ရေးထိုးတဲ့အဲ့ဒီစာမှာမြန်မာအရေးကိုလုံခြုံရေးကောင်စီမှတရားဝင်တင်ပြဆွေးနွေးပြီးမြန်မာပြည်ဒီမိုကရေစီရရှိရေးကိုဥတည်စေမဲ့မလိုက်နိုင်ရင်မနေရဆုံးဖြတ်ချက်တရားချမှတ်ပေးဖို့ကြိုက်တွန်းထားပါတယ်။မြန်မာပြည်တွင်းရှိရွေးကောက်ခံသတ်တော်ကိုယ်စားလှယ်တွေနဲ့တွေးစည်းခိုင်မာမှုပြတ်တာတဲ့အဲ့ဒီစာမှာလုံခြုံရေးကောင်စီအနေနဲ့တက်ကြွင်ထောက်500ဒီဇင်ဘာလနေ့ဒီ
ွေအတွက်တာမကဒီတန်တရာလုံခြုံရေးကိုပါထိပါးစေနိုင်တဲ့အတွက်လုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံဆိုင်ရာငြိမ်းချမ်းတဲ့ဆုံးဖြတ်ချက်တရချမှတ်ဖို့လိုအပ်တဲ့အကြောင်းဖော်ပြထားပါတယ်။မြန်မာစစ်ဆေးရရဲ့ရက်ဆက်တဲ့လူ့ခွင့်ချိုးဖောက်မှုများနဲ့နိုဘယ်ညီညာရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုဆက်လက်ထိန်းသိမ်းထားမှုနဲ့ဒေါက်တာအမတ်ဆက်သူဦးပါဝင်နိုင်ငံရေးအကျဉ်းသားထောက်တရားကျော်ကိုဖမ်းဆီးအကျဉ်းချနှိပ်စက်မှုတွေပါဝင်ပါတယ်။ဒုံကျုံရေးကောင်စီအနေနဲ့အထက်ကဟေတီ၊ဆီယာရာလီအွန်း၊အာဖဂန်နစ္စတန်၊ယီမန်နဲ့လိုင်ဘီးရီးယားနိုင်ငံတွေမှာပြည်တွင်းရေးမတည်ငြိမ်မှုကြောင့်ဆုံးဖြတ်ချက်တွေချမှတ်ခဲ့တဲ့အစဉ်အလာတွေကိုထောက်ပြပြီးလုံခြုံရေးကောင်စီအနေနဲ့အလင်းအမြန်အရေးယူဆောင်ရွက်ခြင်းမရှိတဲ့အတွက်အဖြစ်မဲ့သူတွေအသက်ဆုံးရှုံးခဲ့ရတာကြောင့်ဒီလိုအဖြစ်မျိုးမြန်မာနိုင်ငံမှာဆက်ဖြစ်နေဖို့မတင်ဘူးလို့လည်းထောက်ပြထားပါတယ်။တောင်အာဖရိကဖုန်တော်ကြီးဒက်စမင်တူတူနဲ့ချက်သမဟောင်းဗတ်လပ်ဟာဗဲလ်တို့ရဲ့ညွှန်ကြားချက်အရပြုစုထားတဲ့ငြိမ်းချမ်းရေးကိုချိန်ချောက်မှုဆိုတဲ့အစီရင်ခံစာအရလည်းမြန်မာနိုင်ငံရေးကိုလုံခြုံရေးကောင်စီမှတင်ပြဆွေးနွေးနိုင်ဖို့ဥပဒေကြောင်းအရခိုင်လုံတဲ့အကြောင်းနဲ့စာမှာထောက်ပြထားပါလေ။အဲ့ဒီစီရင်ခံစာကိုအကြောင်းပြုပြီးဆုံးဖြတ်ချက်1684ကိုလုံခြုံရေးကောင်စီကတခဲနဲ့အတည်ပြုပေးလိုက်တာဖြစ်ပါလေ။ဒါကြောင့်လုံခြုံရေးကောင်စီနေနဲ့မြန်မာနိုင်ငံရေးကိုတည်ဝင်တင်ပြဆွေးနွေးပြီးမလိုက်နိုင်ရင်မနေရဆုံးဖြတ်ချက်ချမှတ်ရမှာမြို့သားပြန်လည်ရင်ကြားစီရေးကိုအကောင့်ထည့်ဖို့မဲ့အစီအစဉ်ကိုမြန်မာစစ်စုရရင်နဲ့ကုလသမဂ္ဂအတွင်းမှုချုပ်နဲ့ညှိနှိုင်းဆောင်ရွက်သွားဖို့တိုက်တွန်းထားပါလေ။တွင်းမှုချုပ်နေနဲ့တိုးတက်မှုတွေကိုလုံခြုံရေးကောင်စီထံပုံမှန်တင်ပြပေးဖို့လိုအပ်မှဖြစ်ပြီးဒုက္ခသည်များကိုအကူအညီပေးနိုင်ရေးတွေလည်းကုလသမဂ္ဂအဖွဲ့အစည်းများအနေနဲ့မြန်မာပြည်တွင်းလွတ်လပ်စွာသွားလာခွင့်ပေးဖို့နှင့်ဒေါ်အောင်ဆန်းစုကြည်အပါအဝင်မြန်မာနိုင်ငံ၏အကျဉ်းသားအလုံးကိုချက်ချင်းပြန်လွှတ်ပေးရေးကိုဆုံးဖြတ်ချက်မှာတောင်းဆိုဖို့တိုက်တွန်းထားပါလေ။စစ်တော်မများနီးတူလူသားချင်းစာနာမှုဆိုင်ရာအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းပေါင်း30ကျော်တို့ကလည်းကုလသမဂ္ဂအတွင်းမှုချုပ်ထံကိုမြန်မာနိုင်ငံရေးလူချင်းရေးကောင်စီမှတင်ပြဆွေးနွေးပြီးဆုံးဖြတ်ချက်တရားချမှတ်ပေးဖို့တိုက်တွန်းတဲ့စာရဆောင်ပေးဖို့ကြေညာမှနယူးယောက်အခြေစိုက် CSW ကို Church World Service လေးပါဝင်ပါတယ် CSW ဟာထိုင်းမြန်မာနယ်စပ်ရှိမြန်မာဒုက္ခသည်စခန်းတွေအတွက်လူသားချင်းစာနာမှုအထောက်အကူတွေပေးနေတဲ့ TBBC ကိုထိုင်းမြန်မာနယ်စပ်အဖွဲ့အစည်းကြီးနဲ့လည်းပူးတွဲလှုပ်ဆောင်နေတာဖြစ်ပါတယ်။အဖွဲ့ရဲ့လူဝင်မှုကြီးကြပ်ရေးနဲ့ဒုက္ခသည်များဆိုင်ရာတွဲပေဒါရိုက်တာ Errol Kukic က
We felt that it was the time for the UN Security Council to move beyond words and act. The longer the Security Council waits, the more villagers will be destroyed and more people will die.
ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အပြောကြီးမဟုတ်ဘဲလက်တွေ့လှုပ်ဆောင်ဖို့အချိန်တန်ပြီလို့ကျွန်တော်တို့ယူဆပါတယ်။လုံခြုံရေးကောင်စီအနေနဲ့ဒီတဲ့ပို့ပြီးအချိန်ဆိုင်မယ်ဆိုရင်ကြီးရွာတွေပို့ပြီးဖြည့်ဆည်းခံရပြီးလူတွေလည်းဒီတဲ့ပို့တေးကြမှာပါပဲအခုလောလောဆယ်မှာတော့မြန်မာနိုင်ငံအရှေ့ပိုင်းအဓိကကရင်တိုင်းသားတွေနေထိုင်တဲ့ဒေသမှလူတွေ2000လောက်တိုက်ခိုက်ခံရအတင်းအဓမ္မရွှေ့ပြောင်းခံရတယ်လို့သတင်းတွေကျွန်တော်တို့ရရှိထားပါတယ
်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာဒီသန္တရလူကြုံရေးကိုအန္တရာယ်ပြုရာရောက်နေတယ်လို့လည်း Mr. Kukic ကပြောပါလေ
It absolutely poses a threat to the region and adds to some 140,000 refugees already registered in camps in Thailand
ဒီမှာနိုင်ငံရဲ့အခြေအနေဟာဒေသန္တရလုံခြုံရေးကိုအာဏာရကျရောက်စေတယ်ဆိုတာမှန်ပါတယ်ထိုင်းနိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေမှာမှတ်ပုံတင်ထားတဲ့ဒုက္ခသည်သပိန်း၄တောင်းကျော်ရှိပြီးနောက်ထပ်လူ၁၀၀၀လောက်ကထိုင်းနိုင်ငံမှာတရားမဝင်ရောက်ရှိနေပြီးစီးပွားရေးအတွက်ရုန်းကန်နေကြရပါတယ်အဲ့ဒီအခြေအနေကိုပိုဆိုးစေတာကလက်နက်ဆွဲကိုင်းတဲ့ပြည်ပကတွေမှာမြေမြုပ်မိုင်းတွေခ ယမစီအစိုးရနဲ့ဆက်ဆံရမှာပိုပြီးအခက်အခဲတွေရင်ဆိုင်နေတာကိုလည်းတွေ့နေရပါတယ်
။မြမရေးကိုလုံခြုံရေးကောင်စီမှာတင်ပြဆွေးနွေးဖို့တိုက်တွန်းတဲ့ NGO အဖွဲ့အစည်း30ကျော်နဲ့အမေရိကန်ပြည်ထောင်စုကျင်းတစ်ကနေဒါဟောင်ကောင်တောင်ကိုရီးယားထိုင်းဖိလစ်ပိုင်မလေးရှားအာဖရိကနော်ဝေးအစရှိတဲ့နိုင်ငံတွေက NGO အဖွဲ့အစည်းတွေလည်းပါဝင်ကြပါ